ုတ်သမားစီလွန်မှုပေါ့နော်ယာယီရနာထားတာဒီ6လကျော်ကြာမြင့်နေပြီဖြစ်တဲ့မလေးရှားနိုင်ငံကိုမြန်မာအလုတ်သမားတွေပြန်လဲစီလွတ်ပေးဖို့ပေါ့နော်အင်ကေတို့ဒီမြန်မာပြည်အလုတ်ကိုင်ဝန်ဆောင်မှုလုပ်ငန်းရှင်များအဖွဲ့ချုပ် MOEAF ကပေါ့နော်အလုတ်သမားဝန်ကြီးဌာနကိုတင်ပြထားတယ်ဆိုပြီးတော့ကြားလို့ပါရှင်ဒီအခြေအနေတွေဘလို့များရှိနေလဲလို့ပါရှင်
ဟုတ်ပါတယ်ခင်ဗျာ။ calling ကြပြီးသားတွေစေလွတ်လို့မရသေးဘူး။စစ်တောင်းနဲ့တောင်းကြမှာရှိပြီ။အဲ့ဒီကလေးတွေက6လလဲကျော်သွားပြီ။ calling visa တတန်း4လဆိုတော့တချို့ကတတန်းတွေပြန်တိုးထား။ဆိုနောက်တစ်ချိန်ပြန်တိုးထားဆိုတော့နောက်တစ်ချိန်ချက်တိုးလို့မရတော့ဘူးဆိုရင်ဒီကလေးတွေကလက်ချလုံးလုံးသွားလို့မရတော့။အဲ့တော့အဲ့ဒီဟာကိုသိပြီးတော့အခက်အခဲဖြစ်နေပြီနော်။ဒီလူသမားတွေကလည်း calling visa စကြပြီဆိုတော့သွားဖို့အတွက်ငွေကြီးကယူထားပြီးသား။ဆိုတော့ဒါတွေကအတိုးတွေနဲ့တချို့ဆိုလဲပေါင်သွားပုံတမ်းမျိုးတွေလက်ချလို့ရှိတော့မသွားမချင်းသူတို့ဒီပတ်သက်ပါဆိုပြန်ချဖို့အခက်အခဲကြီးတယ်။calling visa ကြရည်ဆိုတော့လေသူကတချို့ကြတော့ကိုယ်ပိုင်ငွေရှိတာမို့သူများစီရကြီးပါသူတဲ့ငွေဟာတိုးတွေကြဒီဟာတွေကလာကြစီနေတဲ့အတိုးကပုံပုံသွားတယ်ဆိုတော့အဲ့ဒီကိဟာတွေကအခက်အခဲဖြစ်နေတယ်နောက်တရားဝင် save လွတ်နိုင်ခြင်းမရှိတဲ့အတွက်ဒီအလုပ်သမားတွေကအခွန်ကိုလည်းကျွန်တော်တို့မဆောင်ဘူးအလုပ်သမားလည်းအဆင်မပြေဘူးဒုက္ခရောက်တယ် agency တွေလည်းအလုပ်လုပ်လို့မရဘူးရက်နေရတယ်နိုင်ငံတော်လည်းတရားဝင်ဝင်နေရဘူးအဲ့ဒီအချက်သုံးချက်ကိုသင်ကြားလာတာခုနောက်ဆုံး31ရက်နေ့ကတော့အလုပ်သမားဝင်ကြီးကိုတိုက်ရိုက်ကြည့်လာဟိုးအရင်ရင်နေရတယ်ဒီအလုပ်သမားတွေပိတ်စားတဲ့ကာလကပြည်ထောင်စုကိုတင်ပြတယ်ဒုသမနာစီကကျွန်တော်တို့တင်ပြတယ်နိုင်ငံတော်အတိုင်းအမြံကကျွန်တော်တို့စာပို့လာတယ်
သမဝင်ကြီးဌာနကိုဒါအကြောင်းကြားစာတင်ပြီးနောက်ပိုင်းမှာအလုပ်သမားဝင်ကြီးဌာနဘက်ကရောဘလို့အကြောင်းပြန်လာများရှိပါလဲရှင
်ကျွန်တော်တို့စီတော့ဒီအကြောင်းပြန်စာမလာသေးဘူးသို့တော့ဟိုချစ်ရဲ့နေ့ကဝင်ကြီးကိုဒီဂျာနယ်မှာအင်တာဗျူးတဲ့အချိန်မှာပြန်ဖွင့်ဖို့ရှိရဆိုတော့ဒီပြောအဲ့ဒါလေးပဲကျွန်တော်တို့ဒီပြင်အောင်ပြုစောရတာလို့ပြောရမှာ
ဒီရနာထားတဲ့6လတာကာလအတွင်းမလေးရှားနိုင်ငံကပေါ့နော်ဒီအလုတ်သမားလိုအပ်ချက်တွေနဲ့ပတ်သက်ပြီးတော့သူတို့ပဲကားနေပြီးတော့ပေါ့နော်အလုတ်သမားတွေအဓိကဟိုခေါ်ယူမှုတွေရှိနေလဲ
သူတို့လောလောဆယ်ကကျွန်တော်တို့ကြည့်တော့သူတို့ကလည်းအလုတ်သမားကိုအောက်ကွနေရတာပုံမှန်နဲ့ဤပေါ်ပေါ့နော်ဤပေါ်ကြတော့သူတို့လိုချင်တဲ့အလုတ်သမားဦးတွေသင်တော့မရနိုင်ဘူးဆိုတော့အခုလောလောဆယ်တော့လိုအပ်နေတဲ့လူတွေဤပေါ်ကနေရသလောက်အလုတ်သမားခေါ်ယူပြီးတော့ဖြည့်ဆုံးနေတယ်ပေါ့
တရားဝင်စီလုံမှုရနာထားတဲ့နောက်ပိုင်းမှာဒီမြန်မာနိုင်ငံကအလုတ်သမားတွေကဒီတရားမဝင်လမ်းကြောင်းကနေပြီးတော့ပါလာမှုတွေဟိုတိုးလာတဲ့အနေအထားတွေများရှိလားအင်္ဂလိပ်ဘလိုတွေများကြားပါလဲရှင
်အခုဆိုရင်တော့အခုဒါအလဲဗီဇာနဲ့တွားနေဆိုတော့ဒီက60ရာခိုင်နှုန်းအလုပ်သွားလို့ကြာနောက်တူအခုအလဲဗီဇာနဲ့တွားတယ်အခုမလေးရှားကဘလောက်ဘလို့ကမလိုအပ်ချက်များလဲဆိုတော့ကျွန်တော်ကြီးကတရားဝင်မလွတ်နိုင်တဲ့အခါကျတော့ပုံမှန်ရှိနေတဲ့ overstay တွေကိုလက်ရှိအလုပ်သမားလိုတဲ့အခြေပေါ်လုပ်ငန်းရှင်ကနေပြီးတော့ဘယ်နေရောဘယ်နေရောသူဆိုင်မှာဘလို့လိုပါလဲဆိုတော့ဒီလူတွေကိုသူအာမခံပါလို့ဆိုပြီးတော့ e cut တွေလုပ်ပေးတယ်။ဒါကြီးအလုပ်လုပ်ခွင့်တယ်။ဝတ်ပါမယ်မရှိဘူး overstay သမားတွေကသူကထုတ်အဲ့ဒီစက်ရုံကနေအာမခံရင်ဒီကကပြားတွေထုတ်ပေးပြီးတော့အလုပ်လုပ်ခွင့်ပေးထားတယ်။တနစ်ပေးထားတာလေ။ overstay တွေတော့ခေါ်တုံးနေရတဲ့အနေအထားဖြစ်တဲ့အခါကျတော့ဒီပေါ်မှာလည်းချုပ်အလုပ်သမားတွေကနားလည်ရတယ်။ agency မဟုတ်တဲ့ပွဲစားတွေကလည်းဒီလမ်းကြောင်းတွေကိုကြည့်တယ်။အဲ့တော့ဒီကလေးတွေကိုအလဲဗီဇာနဲ့ပို့လိုက်ကြတယ်။အလဲနဲ့သွားယူတော့မှအဲ့ဒီစက်ရုံက calling ကြတာတဲ့စက်ရုံနဲ့မိခင်စက်ရုံနဲ့လုံးသွားလို့နေရလုံးသမားရှိသလိုအလဲဗီဇာနဲ့တက်သွားပြီးဟိုကြမှာစာရေးစာတိုင်းထောက်ထားမရှိတော့ဘူးဆိုပြီးတော့ enforcement ကတည်းလုတ်ပြီးတော့ဝင်လို့နေရလုံးသမားတွေအများကြီးဖြစ်
အငယ်ကြီးကလို့အချိန်ပေးပြီးဖြေပေးရ RFA ကကျေးဇူးတင်ပါတယ်ရှင
်ဟုတ်ကြပါ